ကမောရုံညွှန်ဝန်ဆန်ဟာနေပြည်တော်ကိုဒီကနေ့ရောက်လာပြီးစစ်ကောင်စီကခံထားတဲ့နိုင်ငံရေးဝန်ကြီးဦးနောက်မောင်နှင်ကလက်ရှိမှာကြိုဆိုခဲ့ပါတယ်။ညနေအစောပိုင်းမှာတော့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံတဲ့တဲ့ရင်ကိုစစ်ကောင်စီဘက်ရုပ်တံတဲ့ရင်တွေကထုတ်လွှင့်သွားပါတယ်။ရောင်းချင်းမှာပဲဝန်ကြီးချုပ်ဟွန်ဆန်ကစစ်ကောင်စီကိုကိုဗစ် -19 ဆန်ရာကာကွယ်ရေးပစ္စည်းတွေလှူဒါန်းခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ဖိတ်ကြားချက်အရအလူသဘောခီးစဉ်လာရောက်တာဖြစ်ပြီးနိုင်ငံဆက်ဆံရေးဆိုင်ရာနဲ့အာဆီယံအပါအဝင်ဒေသဆိုင်ရာကျူးလူကိစ္စရပ်တွေကိုဆွေးနွေးမယ်လို့စစ်ကောင်စီကစက်တဘရီနေ့မှာသတင်းထုတ်ပြန်ထားပါတယ်။အရေးထုတ်ပြန်ချက်အရဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲဖြစ်လာရောက်တာဖြစ်ပြီးအာဆီယံဥက္ကဋ္ဌအနေနဲ့လာရောက်တဲ့သဘောမဟုတ်ပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကလေးကဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံကိုလာရောက်တဲ့ပထမဆုံးပြည်ပအကြီးအကဲဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကိုမြန်မာနိုင်ငံတွင်းမှာကန့်ကွက်တာတွေရှိပြီးဒီနေ့မှာဆိုရင်ရန်ကုန်တိုင်းစကိုင်းတိုင်းကကလေးမျိုးနဲ့တပည့်မျိုးကချင်းပြည်နယ်ဖားကန်းမျိုးမန္တလေးမုံရွာနဲ့တနင်္သာရီစတဲ့ဒေသတွေမှာဝင်းကျွဟွန်ဆန်ကိုတောက်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဒါ့အပြင်မြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်လူမှုအဖွဲ့ကြီးတွေ PP ဆိုင်ရာလူမျိုးချမ်းသာကွင်းအဖွဲ့ AI လူ့အခွင့်အရေးစောင့်ကြည့်ကြတာရေးအဖွဲ့ HRW လူ့အခွင့်အရေးဆိုင်ရာပါလီမန်လူ့တော်အများအဖွဲ့ EPHR တို့လိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းဝေဖန်ကောက်ကွက်ထားကြပါတယ်။နှစ်ရက်ကြာကြီးစဉ်နဲ့လာရောက်တဲ့ဝင်းကျွဟွန်ဆန်ကတော့မြန်မာနိုင်ငံအေဂျင့်တီနဲ့ရေးတဲ့သက်ဆိုင်သူအားလုံးထိန်းသိမ်းလှုပ်ဆောင်ကြဖို့ကြီးစင်မစခင်၅ရက်နေ့ကတိုက်တွန်းပြောဆိုခဲ့ပါတယ်။